မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်ဦးနဲ့စင်ကာပူမှာတွေ့ဆုံစဉ်ကအဲ့ဒီတွေ့ဆုံမှုအပြီးကိုရီးယားစစ်ပွဲပြီးဆုံးကြောင်းကြေညာစာရန်ကိုသူ့အနေနဲ့လက်မှတ်ထိုးထုတ်ပြမယ်လို့သမ္မတထွန်နဲ့ထရမ့်ကမြောက်ကိုရီးယားခေါင်းဆောင်ကိုကတိပြုခဲ့ကြောင်းပြုခဲ့နိုင်တယ်ဆိုတဲ့အကြောင်းအမေရိကန်သတင်းမီဒီယာမှာရေးသားဖော်ပြထားပါတယ်။ဇွန်လအတွင်းကျင်းပခဲ့တဲ့တိုက်သည်စေဝဲအတွင်းမှာသမ္မတထရမ့်ကမြောက်ကိုရီးယားခေါင်းဆောင်ကိုအဲ့ဒီလိုကတိပေးခဲ့ကြောင်းဆွေးနွေးမှုတွေနဲ့နှိစက်တဲ့အတိုင်းအဝန်တချို့ကိုကိုကပီအမေရိကန်အခြေစိုက်အဖြစ်အပျက်တွေစုံစမ်းဖော်ထုတ်ရေးသားတဲ့ Vox ခေါ်သတင်းဌာနမှာဖော်ပြထားတာပါ။သမ္မတထရမ့်အဲ့ဒီလိုကတိပေးပြီးတဲ့နောက်မြောက်ကိုရီးယားအနေနဲ့လည်းသူပိုင်ဆိုင်တဲ့နျူကလ িয়ার လက်နက်အများစုကိုဖျက်သိမ်းပေးဖို့တောင်းဆိုခဲ့တယ်လို့ဆိုပါတယ်။နှစ်ဖက်သဘောတူညီချက်အပိုင်းမှာအဲ့ဒီလိုပြောင်းလဲမှုတွေရှိခဲ့တဲ့အတွက်မြောက်ကိုရီးယားဘက်ကပိုပြီးရန်လိုတဲ့အသုံးနှုန်းတွေတုံ့ဆွဲလာကြောင်း Vox သတင်းဌာနကခန့်မှန်းရေးသားထားပါတယ်။ပြောဆိုထားတဲ့အတိုင်းသမ္မတထရမ့်ကလက်တွေ့မလုဆောင်တာကြောင့်မြောက်ကိုရီးယားဘက်ကဒေါသထွက်တာဖြစ်နိုင်ကြောင်းသူတို့ရဲ့သတင်းအရင်းအမြစ်တွေကိုကိုကာဗီ Vox သတင်းမှာရေးသားထားပါတယ်ဒီကိစ္စနဲ့ပတ်သက်လို့သမ္မတ Trump အစိုးရဘက်ကတော့တစုံတရာတုံ့ပြန်ပြောဆိုခြင်းမရှိသေးပါဘူး